1962ခုနှစ်ကရန်ကုန်တက္ကသိုလ်ဝင်းအတွင်းမှာကျောင်းသားတက်မကအဆောက်အဦကိုဘုံခွဲအကြံဖက်ဖြိုခွင်းခံရတာဒီကနေ့ဇူလိုင်လ9ရက်နေ့မှာ59နှစ်ပြည့်မြောက်ချိန်ပြည်သူ့ရွေးချယ်ထားတဲ့ရက်သားအစိုးရလက်ထက်တတိုင်းပြည်လုံးအတိုင်းအတာနဲ့နိုင်ငံတွင်းစည်ရေးငြိမ်းချမ်းရေးလူ့အခွင့်အရေးချိုးဖောက်မှုအခြေအနေတွေဟာအဆအဆရရပို့ပြီးဆိုးဝါးလာနေတယ်လို့တက်မကကျောင်းသားတွေကထောက်ပြပြောဆိုကြပါတယ်ကျေတနာရီရဲ့အရင်ခံစစ်အင်အာဏာရှင်စနစ်ကိုအပြီးတိုင်တိုက်ဖျက်နိုင်ဖို့နဲ့သမိုင်းတရားခံမဖြစ်ဖို့နိုင်ငံတော်ဝန်ရှိသူတွေနဲ့ချစ်သူတွေနဲ့ပြည်သူနဲ့ပူးပေါင်းလက်တွဲဖြည့်ရှင်းမှလို့တိုက်တွန်းကြပါတယ်။မဆုမုံကစူးစီးတင်ပြပေးထားပါတယ်ရှင်
။လွန်ခဲ့တဲ့58နှစ်1962ခုနှစ်တုန်းကဆရာနာသိန်းခေါင်းဆောင်ဗိုလ်နေဝင်းလက်ထက်ဆန္ဒပြတောင်းသားတွေကိုစစ်တပ်အင်အားသုံးအကြမ်းဖက်ပစ်ခတ်ပြီးတောင်းသားတမကအဆောက်အဦကိုဘုံခွဲဖျက်ဆီးခဲ့တဲ့နှစ်ပတ်လည်နေ့ဒီကနေ့ဇူလိုင်လ9ရက်နေ့မှာတော့မြန်မာနိုင်ငံလုံးဆိုင်ရာတောင်းသားတမကများအဖွဲ့ချုပ်ဘဂတဦးဆောင်တဲ့တောင်းသားတမကအဖွဲ့အစည်းတွေနဲ့နိုင်ငံရေးလက်ကျွတ်လှုပ်ရှားသူတွေဒီမိုကရေစီအင်အားစုတွေနဲ့မျိုးဆက်ပြည့်တောင်းသားလူငယ်တွေဟာရန်ကုန်တက္ကသိုလ်တမကရဲ့အဆောက်အဦမြေနေရာကိုလာရောက်ခါရဝါပြုခဲ့ကြပါတယ
်အားလုံးဒီတနစ်ဆိုင်ရဲ့ဒေနေရုံတွေတိုက်ပွဲဝင်ကြောက်ဆုံးသွားကြရတော့ကျောင်းသားပြည်သူပေါ်တော့လေယူဘောဘောဆောင်တဲ့ခုနီးလက်ခုနီးနဲ့ပြီးလက်ဆုံးသွားကြရတော့ကျောင်းသားပေါ်တော့ဝန်ထဲကြီးအထိုင်းလာနေပြီးဒီစကားယေး
စေဘာဇူလိုင်မှာအသက်ပေးဆက်ခဲ့ကြရတဲ့ကျောင်းသားတွေအပါအဝင်ခေတ်ဆက်ဆက်အာဏာရှင်တွေလက်ထက်ကျူးလွန်ခံရတဲ့ကျောင်းသားအခွင့်အရေးတွေလူခွေချိုးဖောက်မှုတွေကိုတာဝန်ရှိတဲ့သူတွေဘက်ကတာဝန်ယူဖြေရှင်းပေးပါလို့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတပ်မကများအဖွဲ့ချုပ်ရဲ့အထွေထွေအတွေ့အမှုကွန်မြူထက်ဆိုကကျောင်းသားတပ်မကရင်းပြင်းရှင်းပါတောင်းဆိုခဲ့ပါတယ်တပ်မကရင
်းပြင်းပါဆိုတော့ကျောင်းသားတွေကိုစစ်တပ်ကမတရားတပ်ဖြတ်ခဲ့တဲ့58နှစ်ရှိပါပြီဒီ58နှစ်မှာကျောင်းသားတွေရဲ့မတရားမှုတွေကိုစစ်တပ်ကဖိရှင်းပေးမှုမရှိဘူးတပ်တပ်လာဖိရှင်းပေးပါတပ်တပ်လာတောင်းယူပါခုတည်းတောင်းယူမှုတောင်းကြမှုမရှိဘူးတပတ်ကိုဖက်ပြီးတယ်ပိုက်ချက်လိုက်လို့ရတော့ပိုက်ချက်ပါလိမ့်မယ်လက်ရှိဘဝတည်းလက်ရဲ့ချင်းလားဘဝတည်းဒီတော့အဲ့တည်းချုပ်ရဲတကယ်ကြောင့်လဲစစ်
ဒီရစီအနေနဲ့ရပ်သားဆိုရလက်ထက်ပြည်တွင်းစစ်တွေအပြင်းထန်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်အပါအဝင်အလုံသမားလေသမားနဲ့ပြည်သူအများရင်ဆိုင်နေရတဲ့မြန်မာနိုင်ငံရဲ့ပဂတိခက်ခဲလွန်းလာတဲ့အခြေအနေတွေဟာအတော်လေးကိုဆိုးရွားတဲ့အနေအထားဖြစ်နေပြီလို့လည်းတမကရင်ပြည်ရဲ့ရှေ့ဟောပြောခြင်းမြန်မာနိုင်ငံလုံးဆိုင်ရာတောင်းသားတမကများအဖွဲ့ချုပ်ကကိုဝေရန်ဖြိုးမိုးကလည်းထောက်ပြပြောဆိုခဲ့ပါတယ
်။ဒီကပြဿနာကငြိမ်းချမ်းနိုင်တဲ့ကပ္ပတ်ကျောင်းနဲ့အကျိုးကြီးများစုကိုရှင်နေတဲ့ဒီလူစုကြီးတင်းငယ်တောင်းတော်ကြီးတွေကမှာအေးဆန်းစွာပညာသင်ကြားရရှင်းလျှောက်ဒီကခံရလက်ရှိအစိုးရလုံးရှင်ကတော့ရခိုင်ပြည်နယ်မှာတကယ်မောင်ချပြီးတော့အရသာကျောင်းသားလေသမားမျိုးတွေကိုစစ်တပ်ကနေပြီးတော့မတရားဖမ်းဆီးနှိပ်စက်ပြင်းပစပ်ပြက်နေတဲ့ရှင်ကြုံရတယ်တက္ကသိုလ်ရဲ့စာပြေကျော်တွေကိုဆက်အချင်းတိုက်စခန်းတွေစောက်စားတာကိုကျွန်တော်တို့စောင်းစားနေနေရှင်နေပေါ်ရာသိဆုံးရဒါရီယာပေါ့ပြန်ဆိုင်တဲ့လုံရအခြေအနေတွေတော့ပဲဖြစ်တယ်လို့ကျွန်တော်တို့ဘာသာပြန်အဖွဲ့ချုပ်ကဒီလိုရှိလို့သုံးတာပါအဲ့တော့စောင်းစားနေဒေသမားတွေလူသမားတွေကိုလမ်းပေါ်ပြန်တက်လာတဲ့အခြေအနေမျိုးပြောင်းဒီလက်ရှိကျေးဇူးတင်ပါတယ်။ဒါကြောင့်ဒီကျမနာဘောင်းလုံးကနေပြောပေါ်ယူရတဲ့အခြေအနေလို့လေကျွန်တော်တို့မြင်တွေ့ရတဲ့အခြေအနေလို့ဖြစ်တယ်
တောင်းတာတမကအစာဦးရင်ပြေရှိသွားရောက်အလေးပြုတာကိုဥဆောင်ခဲ့သူတူဦးဖြစ်တဲ့ဘာသာဘာတောင်းတာခေါင်းဆောင်ဟောင်းအိုးဝီပညာဌာနတင်တဲ့ကျောင်းရဲ့တာဝန်ရကိုမင်းသွေးတစ်ကတော့အခုအရသာအစိုးရလက်ထက်မှာလဲလူခွေချိုးဖောက်မှုတွေနဲ့ဒီမိုကရေစီစံနှုန်းတွေမပြည့်မီနိုင်သေးတဲ့အခက်အခဲတွေနဲ့ကြုံရတဲ့အချိန်မှာတော့သမိုင်းတရားခံမဖြစ်အောင်လက်ရှိတိုင်းပြည်ကြုံရတာတွေကိုပြည်သူတွေနဲ့လက်တွဲဖြေရှင်းမှလို့တိုက်တွန်းပါတယ
်ဒီရင်းမြစ်တွေဒီအာဏာရှင်စနစ်အစိုးရအောက်ကနေရည်စားခံလာတာဖြစ်တယ်အချိန်ကြာလေးပူအိုက်ကတနာကရှင်းနေလာလေပူရပြဿနာကိုကြီးတဲ့အတွက်အဲ့အတွက်ကိုလက်ရှိဆူရချုပ်နေရတယ်လို့ကျွန်တော်ကမြင်တယ်ဒီကြားမှာပြည်ဝင်နေတဲ့ပုံစံတွေနောက်ပြီးတော့ညီများစီကိုထိခိုက်မှာဆိုးရတဲ့ပုံစံတွေပဲကျွန်တော်တို့ကဒါဝဲကြောင်းသားတွေကကြုံနေရပါတမိုင်းမှာတော့အာနာရှင်အစိုးရအဆက်ဆက်ကဒီအာနာယူခဲ့တဲ့အတွက်ကျွန်တော်မှားခဲ့ပြီးသွားပြီပေါ့အဲ့တမိုင်းသင်္ကန်းစာတွေကိုယူပြီးတော့ဒီလိုကပါဝင်လူလာတယ်ဒီနိုင်ငံကဘယ်လိုပုံစံသွားနေလဲဒီနိုင်ငံအခြေအနေကာဆာကဘယ်လိုရှိရဲဆိုတော့အခြေအနေမှန်သိပြီးတော့ လူနဲ့သူလက်တွဲပြီးတော့ချီတက်မှလာရင်ပြင်ပြင်လေလို့ဒီအကြံပြုနေပါတယ်ကျွန်တော်နိုင်ငံမှာနောက်ထပ်ထပ်ပြီးတော့ဒီလိုအဖြစ်ဆိုးရေးဒီလိုမျိုးသမိုင်းအမဲဆက်တွေထပ်ပြီးတော့မဖြစ်စေတော့ပါဘူးလို့ပြောချင်ပါတယ
်ဒီကနေ့ဇူလိုင်လ9ရက်နေ့မနက်ပိုင်းကနေစလို့ရန်ကုန်တက္ကသိုလ်ဝင်းအတွင်း1962ခုနှစ် 7 ဇူလိုင်မှာကြာဆုံးခဲ့ရတဲ့ကျောင်းသားတွေကိုအောက်မိတ်ခေါ်ပြတဲ့အနေနဲ့ရန်ကုန်တက္ကသိုလ်စိုက်ပျိုးရေးမှတ်တမ်းကနေအစာဦးရေမျိုးကိုလည်းအလေးအကားတော့ပြုခဲ့ကြပါတယ်ရှင်
မဆုမမရှင်